မြန်မာနိုင်ငံခိုင်ပြည်နယ်ကထွက်ပြေးလာခဲ့တဲ့ဒုက္ခသည်ပြန်ပို့ရေးအစီအစဉ်စတင်နိုင်မှုဒုက္ခသည်8000ကျော်အစီအစဉ်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကမြန်မာဘက်ကိုပို့ရလိုက်ပါပြီ။ရေဂျာအများစုပါဝင်တဲ့ဒီဒုက္ခသည်ပြန်ပို့ရေးအစီအစဉ်ကိုနှစ်နိုင်ငံအရင်သဘောတူခဲ့ကြပေမဲ့တင်ဆက်မှုအားနည်းခဲ့တဲ့ပေါ်ဘင်္ဂလားဒေ့ရှ်ဘက်ကရဲတပ်ဘက်တွေနဲ့ချီရဆိုင်ခဲ့ပြီးမြန်မာပြည်ထောင်စုဝန်ကြီးရောက်လာပြီးမှအခုလိုစတင်ဖို့ပြင်ဆင်လာတာပါ။ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးအစာဒက်ဆာမန်ခန်အနေနဲ့ပေါ်လူနေကရောက်လာတဲ့မြန်မာပြည်ထောင်စုဝန်ကြီးဒုဗိုလ်ချုပ်ကြီးကျော်ဆွေးနဲ့တက္ကသိုလ်တော်မှတွေ့ဆုံပြီးမှဒီပြန်ပို့မဲ့ဒုက္ခသည်စီရင်ကိုတရားဝင်ပေးရလိုက်တာပါ။ပြည်ထောင်စုဝန်ကြီးခန်ကဒုက္ခသည်မိသားစုပေါင်း1683ဦးထက်ကလူပေါင်း8032ဦးစီရင်ကိုမြန်မာကိုယ်စားလှယ်အဖွဲ့ကိုပေးရခဲ့ရမှာမြန်မာဘက်ကတရင်တနည်းလက်ခံခဲ့ပြီးဒီလူတွေပြန်လက်ခံရင်စတင်စီစဉ်လှုပ်ဆောင်တော့မယ်လို့ပြန်ပြောခဲ့တယ်လို့သတင်းတောက်တွေကိုရှင်းပြပါတယ်။တကယ်တော့ပြီးခဲ့တဲ့အောက်တိုဘာလကစပြီးမြန်မာတပ်မတော်ရဲ့တင်းထန်တဲ့စီရင်နှိမ်နင်းမှုတွေကြောင့်နေဆက်ကျော်ထပ်ပြေးလာခဲ့တဲ့ရခိုင်ပြည်နယ်ကဒုက္ခသည်ပေါင်း9000နီးပါးကိုပြန်ပို့ဆောင်မှုမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတွေကြားပြီးခဲ့တဲ့နှစ်ကုန်ပိုင်းကသဘောတူထားခဲ့ပြီးသားဖြစ်ပါတယ်။ဒီသဘောတူညီခဲ့တဲ့အစီအစဉ်ကပြီးခဲ့တဲ့လမှဒီပြန်ပို့ရေးအစီအစဉ်စတင်ဖို့ပြင်ဆင်ထားခဲ့ပေမဲ့ပြင်ဆင်မှုအားနည်းခဲ့တာနဲ့ရေဂျာဒုက္ခသည်တွေဘက်ကလုံခြုံရေးအမှတ်ကံချက်မရှိဘဲမပြောင်းချင်ဘူးလို့ဆန့်ကျင်ခဲ့တာကြောင့်ဒီအရင်အစီအစဉ်ကိုဆိုင်းငံ့ခဲ့ရပြီးမှအခုမှပြန်ဆောက်ဖို့ပြင်ဆင်တာဖြစ်ပါတယ်။